ဟောင်ကောင်မှာဆန္ဒပြပွဲတွေအစီအမြင့်တက်နေစမှာပဲတရုတ်စုကတရုတ်စစ်တပ်တွေကိုဟောင်ကောင်နဲ့ဆက်ကိုရှေ့ပြောင်းနေရခြားတာကြပါတယ်။ဟောင်ကောင်ရေးကိုတည်တည်ငြိမ်ငြိမ်နဲ့အနည်းငယ်ကင်းနဲ့ကန့်တွယ်ဖြေရှင်းဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနယူးဂျာစီပြည်နယ်ကနေမထောက်ကာခင်လေးသိမ့်မှာပြောကြားတိုက်တွန်းခဲ့တယ်လို့ဟောင်ကောင်ရဲ့တပ်ဖွဲ့ကနိုင်ငံတကာစံနှုန်းတွေနဲ့မကန့်ညီတဲ့နည်းလမ်းတွေတုံ့ပြီးဆန္ဒပြပွဲတွေကိုနှင်းနှီးနေတာကိုစုံစမ်းစစ်ဆေးဖို့ကိုလည်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမှာအမင်းကြီးမစ်ရှယ်ဘက်ရှလေးကတောင်းဆိုလိုက်ပါတယ်။ဂျနီဗာမြို့ကပြည်ထောင်စုလီဇာရှလိုင်းတည်ပြပူချက်ကိုအခြေခံပြီးတင်ပြပေးပါမယ်။နားဆင်ကြပါခင်ဗျာ
။ဟောင်ကောင်မှာအတိတ်ကျုံးတည်နေတဲ့တပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားရုံးရင်ဆန့်ကပ်မှုတွေဖြစ်ပွားနေစမှာပဲဆန္ဒပြပွဲတွေကိုစိတ်နှင်းဖို့ပြင်ဆင်နေပုံရတဲ့တရုတ်စစ်တပ်တွေကိုတရုတ်စိုးရကဟောင်ကောင်နယ်စပ်ကိုဆင်လွတ်ခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကိစ္စကိုသူသိရှိကြောင်း Twitter မှာရေးသားခဲ့ပြီးစစ်ဖက်ထိတိတိရှိဖို့ကိုလည်းပြောပါတယ
်။ဟောင်ကောင်ကိစ္စကတိတ်ခတ်ခဲ့တဲ့အခြေအနေမှာရှိနေပါတယ်။ဘာဖြစ်မလဲစောင့်ကြည့်ရပါမယ်။ဒီကိစ္စပြင်းနေသွားမှသိကြပါတယ်။ကျုံနိုင်ငံအပါဝင်အားလုံးအတွက်အထင်ပြေသွားလိမ့်မယ်လို့ညွှန်လင်းပါတယ်
။သမ္မတထရမ့်ကအခုလိုမပြောပြီးအင်္ဂါနေ့အစောပိုင်းမှာတော့ဆန္ဒပြသူတွေဟာဟောင်ကောင်လေးသိက်ကိုဒုတိယနေ့အဖြစ်ပိတ်ဆို့ပြီးအဓိကလေးသိက်ခန်းမကြီးမှာအပြေအဝနေရာကြီးဆန္ဒပြခဲ့ကြပါတယ်။ဒါနဲ့ကန်ဆောင်ထားတဲ့ရဲတပ်ဖွဲ့ဝင်တွေကဆန္ဒပြသူတွေအပေါ်ငရုတ်ရည်လှုပ်ဆင်းပြီးအုံပြနေနေခဲ့တယ်လို့ခီးသွွားအိတ်တင်ဆောင်တဲ့လဲတွေကိုအကာအကွယ်အဖြစ်အုံပြနေတဲ့ဆန္ဒပြသူတွေအပေါ်မှာလည်းလက်ကင်တို့တွေအုံပြလိုက်နေကြပါတယ်။ဒီလိုအကြမ်းဖက်နေနေမှုတွေဖြစ်ပေါ်ရတဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမစ်ရှယ်ဘက်ရှာရဲကဆန္ဒပြသူတွေကိုရင်းကြီးချမ်းသာနဲ့ဆန္ဒပြဖို့တိုက်တွန်းခဲ့တဲ့နေ့တူဟောင်ကောင်အာဏာပိုင်တွေကိုလည်းဆန္ဒပြပွဲတွေတားဆီးရမှာပြင်းထန်တဲ့နေလမ်းတွေအသုံးမပြုဖို့တိုက်တွန်းခဲ့ပါတယ်။မစ်စပက်ရှယ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ရူပတ်ဂိုဗီယယ်ကလူကြိုရေးတပ်ဖွဲ့တွေအသုံးပြုခဲ့တဲ့နေလမ်းတွေကိုမစ်စပက်ရှယ်အနေနဲ့သတိပြုပြီးပြီးစိုးရိမ်ပူပန်ပြီးကြောင်းပြောပါတယ်
။ OHHR has reviewed credible evidence.Law enforcement officials employing less lethal weapons in ways that are prohibited by international norms and standards.
လူမတင်နိုင်တဲ့လက်နက်တွေကိုလူမျိုးရေးတပ်ဖွဲ့တွေအသုံးပြုရမှာနိုင်ငံကနိုင်ငံကစံချိန်စံညွန်နဲ့မကန့်ညီတာနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးအနေနဲ့လေ့လာသုံးသပ်နေပါတယ်။ဥပမာရဲတပ်ဖွဲ့ဝင်တွေကမြေကြီးယူဘုံကိုကြောင်ပိတ်မိတဲ့နေရာမှာစနားပြသူတွေရှိတဲ့တဲ့ကြီးပြစ်ထည့်နေတာကိုအကျဉ်းတော်တော်များများတွေ့ရပါတယ်။ဒါဟာလူတွေသေးသေးနိုင်လောက်တဲ့အန္တရာယ်ရှိပြီးဒဏ်ရာပြင်းပြင်းထန်ထန်ရစေနိုင်ပါတယ်
။ကုလသမဂ္ဂလူ့အဖွဲ့ရဲ့အဖွဲ့ရုံးကတော့ဒီအဖြစ်အပျက်ကိုချက်ချင်းစုံစမ်းစစ်ဆေးဖို့တောင်းဆိုလိုက်ပြီးလူကြုံရေးအဖွဲ့ဝင်တွေအနေနဲ့စာနှုန်းတွေကိုလိုက်နာဖို့နဲ့အင်အားအလုံးကြုံတုံ့ပြန်တာဟာပုံမူတင်းမာတဲ့အခြေအနေကိုသာဖန်တီးလာနိုင်တယ်လို့ပြောပါတယ်။
Law enforcement officials should only employ tear gas to disperse crowds as a last resort when widespread violence creates an imminent threat of serious.
သူတို့ရဲ့ဒဏ်ရာရစေနိုင်တဲ့ဒါမှမဟုတ်အဆောက်အုံတွေပျက်စီးမှုကိုဦးတည်နေတဲ့အန်ဒီယယ်လိုမျိုးအကြမ်းဖက်စုကူမှုရှိတဲ့အခါမှသာလူမျိုးရေးတပ်ဖွဲ့ဝင်တွေအနေနဲ့လူအုပ်ခွဲဖို့ညှိညူပုံကိုတုံးပြပါလေ။ဒီအချိန်လေးမှာတော့လူကိုတိုက်ရိုက်မပစ်မိစေဖို့ညှိညူပုံကိုအမြင့်ကိုပြစ်လို့ဖောက်ခွဲရပါမယ်
။အငိးစားသူရဲချုပ်ဟောင်းအလန်လိုးကိုစနပ်ပြပွဲတိုင်းတွေ့ဖို့အငိးစားယူရကနေတဖန်တာဝန်ပေးရပြီးနောက်မှာရဲတပ်ဖွဲ့ကအခုလိုအဒီကယုံနေနေရင်နီလန်းတစ်တွေကိုကျင့်သုံးလာတာဖြစ်ပါတယ်။ရဲတပ်ဖွဲ့ဝင်တွေဟာမျက်နှာဖုံးစော့အဝါရောင်အုတ်ထုတ်ဆောင်ပြီးအင်ဂျင်အနက်ဝတ်လို့စနပ်ပြသူတွေလိုအယောင်ဆောင်ပြီးလူအုပ်ထဲမယုံကြည်မှုတွေတိုးပွားအောင်နီလန်းတွေကျင့်သုံးနေတာဖြစ်တယ်လို့လည်းဒီဘော်လိုရဲ့ရက်တပ်ဖွဲ့ဝင်တို့ကပြောတယ်လို့ဆိုပါတယ်။ဟောင်ကောင်ကဆန္ဒပြနေသူတွေဟာအချက်၅ချက်ရရှိဖို့ဆက်လက်ဆန္ဒပြနေတာဖြစ်ပါတယ်။တရားခံလွှဲပြောင်းပေးဥပဒေကိုလုံးဝအုပ်သုံးချုပ်သိမ်းပေးဖို့ဆန္ဒပြသူတွေကိုအတိကျုံသမားတွေအဖြစ်ပုံဖော်နေတာကိုရပ်ဆိုင်းဖို့ဆန္ဒပြသူတွေပေါ်ဆွဆဲချက်တင်ထားတာတွေပယ်ဖျက်ပေးဖို့ရက်တပ်ဖွဲ့ဝင်တွေရဲ့အကြမ်းဖက်နေမှုကိုစုံစမ်းစစ်ဆေးပေးဖို့နဲ့ဟောင်ကောင်အုပ်ချုပ်ရေးမှုကိုဟောင်ကောင်လူထုကတိုက်ရိုက်ရွေးချယ်နိုင်တဲ့ရွေးကောက်ပွဲစနစ်ပြဋ္ဌာန်းထားရှိဖို့ဆိုတဲ့အချက်တွေကိုတောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ။